မြန်မာနိုင်ငံမှာဆီယနာတင်ပြီးတဲ့နောက်ပိုင်းမှာဆေးရပြိပခတွေပြင်းထန်နေတဲ့စကိုင်းတိုင်းတွေကမြို့နယ်တချို့မှာတော့ကိုဝင်ဆောင်ကျမ်းမာရေးနောက်ပြီးတော့မွေးကင်းစကလေးငယ်ကာကွယ်ဆေးမထိုးပေးနိုင်တာကနှစ်နဲ့ချီပြီးတော့ရှိလာနေပြီလို့စစ်ဆောင်ဒေတာခန်နေတဲ့ကျမ်းမာရေးဆေးဝန်ထမ်းတွေကပြောပါတယ်လက်နက်ကင်ပြိပခတွေကြောင့်ဘေးလူရကိုတင်းဆောင်နေကြရသူတွေအတွက်ကျမ်းမာရေးဆောင်ရှောက်မှုအရေးပေါ်လိုအပ်ချက်တွေများလာနေပါတယ်မဆုမြင့်မွန်ကတင်ပြပေးထားပါတယ်
စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းရေရှင်ကျေးရွာအပါအဝင်ရေရှင်ရွာနဲ့အနီးတစ်ဝိုက်ကျေးရွာတွေကစစ်ဘေးတိမ်းရှောင်နေရသူတွေဟာလက်နက်ကင်ပဋိပက္ခတွေကြောင့်ကျေးရွာတွေထဲကိုလုံးဝပြန်မဝင်နိုင်ပဲတောထဲမှာပဲပုန်းခိုနေကြရတာအခုဆိုရင်နှစ်နှစ်လောက်ရှိနေပါပြီဒီကာလတွေအတွင်းမှာကိုဝင်ဆောင်တွေအတွက်ကျန်းမာရေးစောင့်ရှောက်မှုအ ਨੇ အချင်းရရှိခဲ့ရင်နောက်မှာမွေးကင်းစကလေးငယ်တွေအတွက်လိုအပ်တဲ့ကာကွယ်ဆေးနဲ့ကျန်းမာရေးစောင့်ရှောက်မှုတွေကတော့မရှိသလောက်ပဲလို့ရေရှင်ကျေးရွာဒေသခံဦးမောင်ဆိုးကပြောပြပါတယ်
ကျွန်တော်တို့ဒီမှာကာကွယ်ရေးကာကွယ်ဆေးထိုးတဲ့လူတွေလည်းမရှိဘူးဗျာဒီမွေးကင်းစကလေးတွေနဲ့ကိုယ်ဆောင်ရတော့ဒါကျွန်တော်တို့ငကိုကရှေးရိုးထုံးတဲ့မျိုးပဲဒီလိုရှောင်ဆိုအဲ့လိုလည်းနေကြရတာဗျာဆရာမကိုယ်ဆောင်မိခင်တွေတွေနဲ့ပတ်သက်လို့ဒီကျွန်တော်တို့ဟိုပေါ့မွေးကင်းစကလေးတွေအတွက်ကြတော့ကျွန်တော်တို့အဲ့ဒီဆေးထိုးပေးစရာဆိုလို့မရှိဘူးဗျာကျွန်တော်ကြုံမကြုံသေးဘူးဗျာဟောပေါ့ဒီမွေးကင်းစကလေးတွေဒီကာကွယ်ဆေးထိုးမပေးနိုင်တဲ့အခါကျတော့ကျွန်တော်တို့ဒီမှာတော့ဗာလဲဘောမုတ်တာဆိုလားဘောမုတ်တာဆိုလားကျွန်တော်အားရနေမပြောရဘူးကြာခါကြီးကမှကျွန်တော်တို့ချင်းနေကျော်တို့ပေါ့လေကျွန်တော်တို့ဒီဟိုလိုပေါ့ဟိုပိုင်းရဲ့ဆေးဝါးနဲ့ထုတ်ပြားလေးနဲ့ပဲသူတို့လောလောဆယ်တော့လောက်ကြတယ်ကျွန်တော်တို့မနေ့ကဆိုလို့ရှိရင်ကျွန်တော်တို့နေတဲ့နေရာလေးမှာဆိုလို့ရှိရင်ဒါဆေးဝါးမရှိတဲ့အတွက်ကြောင့်မို့ကျွန်တော်တို့ဒီစားနဲ့စနောနဲ့တက်ရတာတော့အဆင်ပြေရှိတယ်ကြာ
ရေရှင်တဲ့အနီးတစ်ဝိုက်ကျေးရွာအနည်းဆုံး၁၀ရွာလောက်ကစစ်ပြေးဒုက္ခတွေဟာပုံခုနေရတဲ့ကာလနှစ်နှစ်ဝန်းကျင်အတွင်းမှာကလေးမွေးဖွားသူအယောက်80ကျော်ရှိခဲ့ပြီးတော့မွေးကင်းစကလေးတေဆုံးမှုတွေလည်းရှိခဲ့တယ်လို့ဒေသခံစစ်ပေးဆောင်တွေကပြောပြပါဗျ။ကံပလူခရိုင်အတွင်းကကံပလူမျိုးနယ်နဲ့ကျွန်းလမျိုးနယ်တွေမှာလည်းစစ်ပြေးဒုက္ခတွေဟာဂျမ်းမာရေးဆောင်ရှောက်မှုလုံလုံလောက်လောက်မရရှိကြပါဘူး။စစ်ကောင်စီထိန်းချုပ်ထားတဲ့မြို့ပေါ်ကနေရာတချို့မှာမွေးကင်းစကလေးငယ်တွေကိုကာကွယ်ဆေးထိုးပေးတာရှိပေမဲ့လုံလောက်မှုမရှိဘူးလို့ဒေသခံတွေကပြောပါတယ်။စည်ရေးပြင်းထန်တဲ့ဒေသတွေမှာတော့မွေးကင်းစကလေးငယ်တွေကိုကျန်းမာရေးစောင့်ရှောက်မှုလုံးဝမပေးနိုင်တဲ့အခြေအနေဖြစ်နေတာကိုကမ္ဘလူခရိုင်အတွင်းကကျန်းမာရေးဝန်ထမ်းတယောက်ကအခုလိုပြောပြပါဗျ။ဒီ
ကိစ္စကတော်တော်များများကမ္ဘလူမျိုးနယ်တွေမှာပဲဒီကစစ်ကမ္ဘလူမျိုးနယ်တွေမှာအရင်ကရွာလမ်းကျတဲ့ရွာတွေတော်တော်များများတော့အချိန်လုံးပြီးပါရှောင်နေရတာ။အဲဒီမှာရှိတဲ့ဆိုကိုဝင်ဆောင်နေကလေးတွေတွေကျန်းမာရေးစောင့်ရှောက်မှုတော့ရှောက်ပြီးနိုင်မှုမလိုဘူးဖြစ်နေတယ်။အကြောင်းတစ်ချက်ပြောနေတဲ့အခါကျတော့အဲဒီမှာအချိန်တိုင်းချပြီးလုပ်ပြီးမယ်ကျမကြီးဝင်တယ်အဲအခုတဖြစ်နေပါပေါ့ဆရာဝန်ကျမကြီးဘူးအဲ့ဒါကြီးကအားငယ်နေတယ်အဲ့ဒီမှာနောက်ကာကွယ်ဆေးနေနေရလေဟိုကျွန်တော်တို့ပေါ့ပေါ့အာနာသိန်းကြီးတွေကကျွန်တော်တို့ထူပြနေနေတော့မရှိပါဘူးအဲကျမလူကျွန်းလာပါပေါ့မြို့ပေါ်မှာပဲအနေချင်းထူပြနေတာအဲ့ဒါတော့မလုံလောက်မှုမရှိတော့ဘူးတကယ်ဒီနေဒီမှာတော့မထူပြနိုင်တော့ဘူးပေါ့စားတာဖာရဲ့သူတို့တင်းတုံနေပြီလို့ပြောတယ်မြို့ပေါ်မှာတွေကတော့အနေချင်းပေါ့ဟိုဘောဘောပန်းချင်းရပြီမဟုတ်ဘဲနဲ့အနေချင်းလက်ပြန်ပြီးပြင်ပြနေရမျိုးတော့ရှိပါတယ
်သူတို့အနေနဲ့ကိုဝင်ဆောင်တွေအတွက်တတ်နိုင်တဲ့လောက်ကျန်းမာရေးစောင့်ရှောက်မှုပေးနိုင်အောင်ကြိုးစားဆောင်ရွက်နေတာတွေရှိပေမဲ့လို့လိုအပ်ချက်တွေကတော့ရှိနေတော့မယ်လို့အဲ့ဒီကျန်းမာရေးဝန်ထမ်းကပြောပြပါတယ
်အမွေးကင်းစကလေးကြီးရဲ့ကာကွယ်ဆေးဒီကမဖူးနိုင်ပေမဲ့ကိုဝင်ဆောင်တွေရဲ့ကာကွယ်ဆေးတွေကိုတော့ကျွန်တော်တို့ဒီဘောဘောကျွန်တော်တို့လက်နက်မီများတော့အကုန်ထိုးပေးနိုင်တဲ့နေရာရှိတယ်အကုန်ဝင်ဆောင်မှာလည်းအဓိကတော့ကျွန်တော်တို့ကပီပီနဲ့အပေါ်တန်ချာလေးမိခင်တို့သောတိုက်တာလေးဆိုတော့လေအဲ့ဒါဒီကောင်တော့ကျွန်တော်လက်လမ်းမိနေအောင်လုပ်ပေးနိုင်တယ်ဘူးတချင်းကကျွန်လာတယ်မှာဆိုရင်တော့ကာဘာရီရတယ်အဲ့ဒီဆက်မလူပဲချမ်းပါပဲအနေချက်ရှိတယ်အနေချက်ရှိတယ်ဆိုရင်တော့မကျမယူနေရှိတဲ့တာမှာတော့အဲ့ဒါတွေကကျွန်တော်တို့လုပ်ပေးနိုင
်စစ်ကောင်စီနဲ့စီရေးအရာထိတွေ့မှုပြင်းထန်တဲ့ဒေသတွေမှာစစ်ကောင်စီကစေဝါတည်ယူခွင့်တွေပိတ်ပင်ထားတဲ့အပြင်တဲယူရာတွေ့ရင်လည်းဖမ်းဆီးတပ်ဖြတ်တာတွေအထိရှိတာကြောင့်မွေးကင်းစကလေးငယ်တွေနဲ့ကိုဝင်ဆောင်တွေအတွက်လိုအပ်တဲ့ဆေးဝါးတွေကိုလုံးဝဝယ်ယူလို့မရနိုင်အောင်ခက်ခဲနေပြီးတော့လိုအပ်တဲ့ကာကွယ်ဆေးထိုးမပေးနိုင်တာဖြစ်တယ်လို့ဒေတာရင်းကကျန်းမာရေးဝန်ကြီးတွေကပြောဆိုကြပါတယ်။လိုအပ်တဲ့ကျန်းမာရေးဆောင်ရှောက်မှုနဲ့ကာကွယ်ဆေးတွေမရတဲ့အတွက်ကလေးငယ်တွေကြားရေရှည်မှကျန်းမာရေးပြဿနာတွေပိုပြီးကြုံလာရနိုင်တယ်လို့လည်းဆေးဝန်ကြီးတွေကသတိပေးပြောနေကြပါတယ်ရှင်။